ိုင်းနိုင်ငံတို့ဘင်ကောက်ပို့သတင်းစာမှာဗိုလ်ချုပ်ကြီးဟောင်းခင်ညွတ်နဲ့ပတ်သက်လို့ဖော်ပြချက်တွေဟာမမှန်ကန်ဘူးလို့မြန်မာနိုင်ငံရဲတပ်ဖွဲ့ကဒုတိယတပ်ဖွဲ့မှူးရဲမှူးကြီးဝင်းနိုင်ထွန်း VOA မြန်မာပိုင်းကိုပြောပါရစေ2003ခုနှစ်တပင်းပြည်ထနာမှာဒေါ်ဆန်းစုကြည်ရဲ့အသက်ကိုဗိုလ်ချုပ်ကြီးဟောင်းဦးခင်ညွန့်ကသူကဲခဲ့တယ်လို့ပြောခဲ့ကြောင်းဘင်ကောက်ပို့စ်ကဖော်ပြခဲ့ပေမဲ့ဘယ်ပြည်ပသတင်းဌာနကမှအင်တာဗျူးမပေးခဲ့ဘူးလို့လည်းရှင်းပြပါရစေမြန်မာနိုင်ငံရဲတပ်ဖွဲ့ဒုတိယတပ်ဖွဲ့မှူးရဲမှူးကြီးဝင်းနိုင်ထွန်းကိုဆက်သွယ်မေးမြန်းထားတဲ့မတင်းတီဆက်ပြောပြပါအောင်ရှင်
ဟုတ်ကဲ့ပါရှင်2003ခုနှစ်မေလ30တပရင်းရိုင်းနှက်မှုကြီးမှာဒေါ်ဆန်းစုကြည်ရဲ့အသက်ကိုသူကယ်ခဲ့တယ်လို့အရှင်စစ်ထောက်လိုင်းရဲ့အကြီးအကဲဟောင်းတဦးဖြစ်တဲ့ဝင်းကြီးချုပ်ဟောင်းဦးခင်ညွန့်ကပြောတယ်ဆိုပြီးတော့ Bangkok Post သတင်းစာမှာဖော်ပြတာနဲ့ပတ်သက်လို့ရန်ကုန်ကပြည်ရေးဌာနမှသတင်းစာရှင်းလင်းပွဲလုပ်တာပါအထူးကားတော့ဗိုလ်ချုပ်ကြီးဟောင်းဦးခင်ညွန့်ဟာပြည်ရင်းသတင်းမီဒီယာကလွှဲရင်ပေပီပသတင်းမီဒီယာကိုမှအင်တာဗျူးမပေးဘူး။ဒါကြောင့်မလို့ Bangkok Post သတင်းစာကဖော်ပြချက်တွေဟာမမှန်ဘူးဆိုတာကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကဒုတိယတပ်ဖွဲ့မှူးရဲမှူးကြီးဝင်းနိုင်ထွန်းကသတင်းသမားတွေကိုခေါ်ယူရှင်းပြခဲ့တာဖြစ်တယ်လို့ရဲမှူးကြီးဝင်းနိုင်ထွန်းက VOA မြန်မာပိုင်းကိုပြောပါတယ်။ဒီသတင်းထွက်လာပြီးတဲ့နောက်ဧပြီလ9ရက်နေ့ကဝင်းကြီးချုပ်ဟောင်းဦးခင်ညွန့်ကိုသူကိုယ်တိုင်သတင်းမှန်မမှန်ဆိုတာမေးမြန်းပြီးတော့ဒီကနေ့ပြန်ရှင်းပြတာဖြစ်တယ်လို့လည်းပြောပါတယ်
။အဓိကတော့အဲ့ဒီ Bangkok Post မှာဝင်းကြီးချုပ်ဟောင်းဦးခင်ညွန့်ပြောမပြောနဲ့အဲ့ဒီ Bangkok Post မှာ highlight လုပ်ထားတဲ့အဲ့ဒီတပည့်ရင်းအချက်လက်တွေဟာသူပြောတာဟုတ်မဟုတ်ဆိုတာကိုကျွန်တော်တို့ကတာဝန်အရသူ့ကိုမေးမြန်းမှုလုပ်ခဲ့ပါတယ်ခင်ဗျအဲ့ဒီအဟာနဲ့ပတ်သက်တဲ့ဟာကိုပဲကျွန်တော်တို့က message ပေးတာပါခင်ဗျာသူကတော့ဒီလေးအခြေချုပ်ကနေလွတ်ပြီးတဲ့အချိန်ကစပြီးတော့ပြည်ပမီဒီယာတွေနဲ့ကြီးကြီးဆက်ဆံရင်းမရှိဘူးဆိုတော့အတီလင်းပြောပါတယ်နောက်တစ်ချက်ကပြည်တွင်းကမီဒီယာတွေနဲ့ပဲထိတွေ့ပြောဆိုတာရှိခဲ့တယ်ဆိုတာပြောပါတယ်နောက်တစ်ချက်ကအခုဘန်ကောက်ပို့စ်မှာပါတဲ့ဟာတွေဟာမဟုတ်မမှန်ဘူးဆိုတဲ့အကြောင်းကိုသူရှင်းပြလာပါ
ဟုတ်ကဲ့ရှင်ဒီလိုသတင်းမှားတဲ့အတွက်ဆိုပြီးတော့ဒီသက်ဆိုင်ရာဘန်ကောက်ပို့စ်သတင်းစာစီကိုရဲမှူးကြီးတို့ဘက်ကတခုခုဖြေရှင်းချက်တွေထုတ်ပေးဖို့တောင်းဆိုထားတာများဒါမှမဟုတ်ပြောထားတာများရှိပါလားရှင
်အဲ့ဒါတော့ဟိုပြန်ကြားရေးဘက်ကအပိုင်းဖြစ်မယ်တင်နေခင်လက်တလုံးတော့ကျွန်တော်တို့ကတော့ဒီကိစ္စကိုပဲကျွန်တော်တို့ကသွားရောက်ပြီးတော့မေးမြန်းတာပဲရှိပါတယ်
โอเคဆိုရဲမှူးကြီးတို့ဘက်ကဘာကြောင့်မလို့ဒီသတင်းဟာမမှန်ဘူးဆိုတာကိုခေါ်ပြီးတော့ရှင်းပြတာပါလေ။ဟိုမှာအခြေအနေတစ်ခုခုရှုပ်ထွေးလာမှာကိုစိုးလို့ဂျားကနေပြီးတော့ဝင်ပြီးတော့ဖြေရှင်းပေးတဲ့သဘောလားရှင်။အဓိကဘာကြောင့်မလဲရှင်
။သူမပြောဘူးဆိုတော့အချက်လက်တွေသူစီကလည်းအခိုင်အမာသိရှိထားတဲ့အတွက်ဒါတွေကိုလည်းသိရှိအောင်အတွက်ကျွန်တော်တို့ကမီဒီယာကို message ပေးတာပါခင်ဗျာ။အဓိကတော့ဝင်းကြီးချုပ်ဟောင်းဦးခင်ညွန့်နေနဲ့အခုဒီဘန်ကောက်ပို့စ်မှာပါတဲ့သတင်းအချက်လက်ဟာဟုတ်မဟုတ်မှန်ကိုပဲဟိုသူ့ကိုအတိအပြုမေးမြန်းတာပဲဖြစ်ပါလေခင
်ဗျ။ဒါကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကဒုတိယတပ်ဖွဲ့မှူးရဲမှူးကြီးဝင်းနိုင်ထွန်းကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။ကာယကံရှင်ဖြစ်တဲ့ဝင်းကြီးချုပ်ဟောင်းဦးခင်ညွန့်ကတော့ဧပြီလ9ရက်နေ့ကရဟန်းခံထားပါတယ်။စကိုင်းတိုင်းတပည့်ရင်မြို့နယ်ကကြည်ဝါအနီးမှာတိုက်စုံမှုတွေအထိဖြစ်ခဲ့တဲ့ဒီရိုက်နှက်မှုကြီးဟာအခုဆိုရင်9နှစ်နေပါရှိနေပြီဖြစ်ပေမဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းဘန်ကောက်ပို့စ်သတင်းစာမှာပို့ချုပ်ကြီးဟောင်းဦးခင်ညွန့်နဲ့အင်တာဗျူးဖော်ပြပြီးတော်တော်များများပြန်ပြီးစိတ်ဝင်စားပြောဆိုနေတဲ့သတင်းတစ်ခုလည်းဖြစ်နေပါတယ်။ဒါပေမဲ့အဲ့ဒီတုန်းကဒေါ်ဆန်းစုကြည်ကိုရော NLD အဖွဲ့ဝင်တွေကိုပါမလွတ်အောင်ဝိုင်းပြီးတော့ပိတ်ရိုက်ခဲ့တာဖြစ်ပြီးတော့ကံကောင်းထောက်မလို့သာဒေါ်ဆန်းစုကြည်ဟာအသက်ဘေးကလွတ်လာခဲ့တာလို့လည်းဒီပြဿနာမှာကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေကပြောပါတယ်။ဘယ်သူမှအပြစ်ရှိတယ်ဘယ်သူကိုအေးအေးယူပေးဖို့လိုတယ်ဆိုတာမဟုတ်ဘဲနဲ့နိုင်ငံမှာနောက်နောက်ဒါမျိုးတွေမဖြစ်ရအောင်စုံစမ်းစစ်ဆေးရေးအဖွဲ့တခုဖွဲ့ပြီးတော့လည်းအဖြစ်မှန်ဖော်ထုတ်ဖို့ကိုဒေါ်ဆန်းစုကြည်ရောတပည့်ရင်းအေးခင်မှာကြုံခဲ့ရသူတွေကပါနိုင်ငံတာဝန်ရှိသူတွေကိုတောင်းဆိုထားတာပါရှင်။